ကိုဝေလူအခုထောင်အားနေပြီးတော့ပြန်လွတ်လာတဲ့ကြားလို့လေအဲ့တော့ဒီတစ်ခေါက်အတွေ့အကြုံလေးနည်းနည်းပြောပြပါအောင်ဗျာ
ဟုတ်ဟုတ်ကဲ့ကျွန်တော်တို့အခုဒီတစ်ခေါက်ကတော့မီတာကတွေတိုးမြင့်ကောက်ခံမဲ့ဆိုပြီးတော့ဒီလွတ်တော်ကနေဆုံးဖြတ်လာတဲ့အခါမှာကျွန်တော်တို့အနေနဲ့လက်ရှိပြည်သူ့ဘဝတွေရဲ့အခြေအနေတွေကိုတည့်အောင်လုပ်ပြီးမှသာမီတာကတွေတိုးမြင့်ကောက်ခံဖို့တည့်နေဆိုတော့ကျွန်တော်တို့အဓိကထားပြောခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်ရဲ့ဥဝင်ချူရေပေါ့ထောင်နဲ့3လချတဲ့အယူကန်တလားနိုင်တော့နှစ်လားပေါ့မူဒီမူမီတယ်ဆိုရင်3လနေခဲ့ရတယ်အဓိကထောင်ထဲမှာတွေ့ခဲ့ရတဲ့အခြေအနေတွေမှာတော့ကျွန်တော်အရေးတကြီးတင်ပြခြင်းနဲ့အပိုင်းတွေက HIV ရောဂါတွေတော်တော်လေးများနေတယ်နှစ်စီကျင်းကြနေရတဲ့ HIV ရောဂါတွေကစီးတောက်ပြီးဒေမဲနေကိုစောင့်နေရတဲ့ဆိုတဲ့အခြေအနေမျိုးတွေကျွန်တော်မြင်ခဲ့ရတယ်အဲနောက်တစ်ခုကထောင်ထဲဟောင်းတွေလွတ်မြောက်လာတယ်ဒါပေမဲ့လို့ထောင်ထဲထဲမှာတက်မတော်သားတချို့တကယ်ကိုပြည်သူမျက်နှာပြုတ်ပြီးတစုံတရာကျိုးစားခဲ့ဘူးတဲ့သူတွေကတော့ကြံနေသေးတယ်ဆိုတာကနိုင်ငံသားအခွင့်အရေးတန်းလို့မရဘူးဆိုတဲ့အခြေအနေမျိုးတွေကိုကျွန်တော်မြင်ခဲ့ရတယ်။နောက်နိုင်ငံရေးကျင်းသားအဖြစ်ကနေပြီးတော့မြင့်ဆန်ခံရတဲ့ဆိုတဲ့28ဦး။အဲ28ဦးတွေကတချို့ကျော်တော်တော်များများနဲ့တွေ့ကြရတော့သူတို့တွေရဲ့အခြေအနေကလည်းပြန်လဲတုံ့တက်ဖို့တင်တယ်လို့ကျွန်တော်မြင်ပါတယ
်။ကိုဝေလူအဲ့တော့အင်းစိန်ထောင်ဘယ်တိုက်မှာနေခဲ့ရတာလဲ
။ကျွန်တော်အင်းစိန်တစ်တပ်အခန်းကိုမှာပါ။
အဲ့တော့ခုနကတော့ဒီ HIV ဝေနာတဲ့တွေဆိုတာသူတို့ဒီထောင်ဆေးရုံမှာထားတာလားဒီတိုက်ခန်းနေတယ်မှာပဲလား။ဘယ်လိုပုံစံမျိုးလဲ။
ဆေးရုံတွေမှာလည်းရှိတယ်တိုက်တွေမှာလည်းရှိတယ်အဆောင်တွေမှာလည်းရှိတယ်သူတို့လက်ရှိဆေးဝါးလုံလောက်မှုတစုံတရာရှိတယ်လို့ဗျာကလည်းအဖြစ်တော့တွက်လို့ရပါမယ်လို့အဟာရတက်စာတွေကတော်တော်လေးအားနေနေတာမျိုးမြင်ရတယ
်ထောင်တွင်းကျမ်းမာရေးစောင့်ရှောက်မှုအပြုပြင်ပြောင်းလဲတဲ့တယ်ဆိုတဲ့သဘောလား
ဟုတ်ကဲ့ဗျာဟုတ်တချို့ဆိုရင်အော်စရာကောင်းတာကထောင်ထဲကိုရောက်ပြီးဆေးနှစ်ကျော်မှဒီရောဂါလက္ခဏာကိုထောင်ထဲမှာတွေ့ရတယ်ဆိုတဲ့ကိစ္စမျိုးတွေအဲတချို့တက်မလို့ဒါတွေကနေပြီးတော့ထွက်လာတဲ့စကားတွေရာဆိုရင်ဒီထောင်ထဲရောက်မှကို HIV ပို့အကြောင်းအကြောင်းကြောင့်ဖြစ်သွားတယ်ဆိုတဲ့ဟာတွေဒါကလည်းအနာပိုင်းတွေဘက်ကဟိုခေတ်ဟိုစနစ်တုန်းကရောပေါ်ခဲ့တဲ့ကျမကြီးခိုက်တွဲရှောက်ရှောက်မှုတွေကြောင့်လို့သိရပါတယ်ကျွန်တော်ကတော့ဟိုပုတ်တိပုံမာတွေဘလို့အခြေအနေတွေဆိုတာတက်ယောဂတွေဝေနာတွေကိုယောဂဝေနာတွေလို့မြင်ပြီးနိုင်ငံသားတွေကိုအခွင့်အရေးပေးတဲ့အခါမှာအဲ့လိုအခွင့်အရေးပေးတယ်ဆိုတဲ့အခြေအနေမျိုးနဲ့သူတို့ဘဝကိုတန်လဲပြင်ဆင်ပြီးကျုပ်ပြောဆောင်ပေးတဲ့အခြေအနေမျိုးတွေကျွန်တော်ပို့ပြီးတော့ဖြည့်ဆည်းစေပါတယ
်။ဟုတ်ကဲ့။ကိုထင်ကျော်တို့ဘာလို့တော့တွေ့ခဲ့သေးလား။သူ့ကျမ်းမာရေးအခြေအနေရောဗျာ
။ကိုထင်ကျော်ကအခုတော့ကောင်းပါတယ်။အခုတော့တောင်းတော့မိပါပဲ
။ဟုတ်ကဲ့။မိကျောင်းကတပိတ်ကောင်းဆောင်ဦးစိန်တန်းလေကျမ်းမာရေးမကောင်းလို့ကြားတယ်။အဲ့ဒါဘယ်လိုအခြေအနေလဲ
။ဟုတ်တယ်ဗျ။ဦးစိန်တန်းကျမ်းမာရေးကသူကတပိတ်စခန်းမှာမှအရင်တိုင်အောင်ရှင်ကြည့်ပြီးတော့စေပန်းဆိုင်ရာရုပ်ပန်းဆိုင်ရာတိကျမှုတွေအရင်သူများတဲ့အခါကျတော့မကြာခဏထောင်ဆေးကိုကြားနေရဗျ။
အဲ့တော့အားလုံးကိုဝေလူတိကျရဆိုရင်ဒီနိုင်ငံရေးကျင်းသားအားလုံးဘယ်နှယောက်ရှိနေသေးလဲ။အင်းစိန်ထောင်းမှာ
လက်ရှိမှာက50ဒီပါလောက်ရှိမယ်ဗျ။ဒါပေမဲ့ပုံမှန်တွေမတူဘူးအဖြစ်အပျက်တွေမတူဘူးတချို့ကဘုံပေါက်ခွဲမှုအတွက်အသက်ဆက်နေရဆိုရဲဟာမျိုးတွေလည်းရှိတယ်။မိုးဒီမိုမီရွှေရင်လောက်သားတွေရှိမယ်။ MDCF အဖွဲ့ဝင်တွေဦးဇော်ဝင်းတို့ကိုတင်မောင်ကြီးတို့ကိုနောင်နောင်တို့ကိုတင်ကျော်တို့ရှိမယ်။နောက်ဘိုင်မွန်တဲ့နေတဲ့အဖွဲ့ကမီဒီယာအဖွဲ့သားတွေရှိမယ်။နောက်လိုက်တာရိုင်ကုန်လမ်းလျှောက်လို့ဆိုရဲအခြေအနေနဲ့ကြားလာတဲ့ကိုရဲထုတ်ကောင်းတို့ရှိပါမယ်။
အဲ့တော့အခုလက်ရှိထောင်ထဲမှာပေါ့နော်အတိကအခက်ခဲဘယ်နှခုလောက်တွေ့ခဲ့ရလဲခင်ဗျာ
အခုလက်ရှိကျွန်တော်မြင်ခဲ့တာကြက်တရာ၃ခုရှိမယ်တခုကတော့ထောင်ထဲမှာလိင်လူဆက်ဆံမှုအတွက်ကိုလူမယ်တွေကိုရာဇဝင်လူစုလို့ယူဆလို့ရတဲ့သူတွေကတားမွေတယ်တားမွေတယ်ဆိုတဲ့ကိစ္စပေါ့အဲ့ဒါကလည်းတော်တော်လေးကိုကျေပြန့်လာပြီးတော့အခုဒီကျွန်တော်မထွက်လာခင်အချိန်ကာလမှာအတန်တော်တော်ထွက်လာတယ်ထွက်လာတယ်ဆိုတော့ထောင်တွင်းပြည်တန်နေဖြစ်လာတဲ့အချိန်ကအဲ့ဒီလိုအကြောင်းအရာတွေကစားတယ်ပေါ့အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ထောင်တွင်းဈေးဝယ်ဆိုပြီးဖွင့်ပေးတာလေဒါပေမဲ့ဈေးဝယ်ပစ္စည်းမစုံလင်တာတွေနောက်ဈေးဝယ်ပစ္စည်းတန်ဖိုးနှုတ်မြင့်နေတာတွေနောက်တစ်ခုကဈေးဝယ်ပစ္စည်းအိတ်လွန်နေတာတွေပေါ့နော်အဲ့ဒါမျိုးတွေကြုံတွေ့လာတာမြင်ရတယ်နှစ်ချက်သုံးချက်နေတဲ့ကတော့နိုင်ချင်းဒီတန်ချင်းသားနဲ့ရာဇဝတ်ချင်းသားတွေကိုရန်တိုက်ပြီးတော့သုံးတရားဖြစ်ပေါ်လာမှမျိုးတွေဂယူဆိုင်ရတယ်ပေါ့ဗျ
ဟုတ်ကဲ့ဟုတ်ကဲ့အခုလိုပြောပြတာကျေးဇူးတင်ပါတယ်ဗျ
အခုလိုမေးတာလည်းကျေးဇူးတင်